Syria နိုင်ငံရဲ့သဘောထိန်းချုပ်နယ်မြေကိုအကူအညီတွေပို့ပေးနိုင်ရေးအတွက်ဖြတ်ကူးရေးလမ်းကြောင်းတစ်နှစ်ကြောင်းဖွင့်ပေးဖို့ Syria သမ္မတဘာရှားအက်ဆာဒ်ကသဘောတူလိုက်ပြီးအစားအသောက်35ထံသယ်ဆောင်လာတဲ့ Saudi Arabia လေယာဉ်ဟာ Syria အစိုးရလေယာဉ်ခွင် Aleppo လေဆိပ်ကိုအင်္ဂါနေ့မနေ့ကဆင်းသက်နိုင်ခဲ့တယ်လို့ Syria နိုင်ငံတော်ပိုင်းမီဒီယာတွေကပြောကြပါတယ်။ခုအထိတော့ Idlib နယ်မြေ Bab el Hawa လမ်းကြောင်းတစ်ခုတည်းကိုပဲကုလသမဂ္ဂအတွက်ဖွင့်ထားပေးတာပါ။မြင်းကလေးလောက်ခဲ့တဲ့နေမြေတဲကိုနိုင်ငံတကာကဝင်ခွင့်မရခဲ့တဲ့အတွက်တူပေါ်နိုင်တဲ့စက်ကြီးတွေနဲ့ကိရိယာတွေမရှိဘဲအခုညီပေးရေးအဖွဲ့တွေဟာအပြက်စီးတွေကြားထဲကနေကယ်ဆယ်ဖို့ကြိုးစားနေရတာပါဂျော်ဒန်နဲ့အီဂျစ်ပါဝင်အာရဗ်နိုင်ငံတော်တော်များများကစီးရီးယားအစိုးရစီကိုအခုညီတွေတည်ဆောင်လာတဲ့လေယာဉ်တွေဆင်လွတ်နေကြပြီဖြစ်ပါတယ်တူရကီနိုင်ငံမှာတော့တူရကီနဲ့နိုင်ငံတကာကူညီရေးအဖွဲ့တွေဟာတပတ်ကျော်လာပြီဖြစ်ပေမဲ့အသက်ရှင်နိုင်သေးသူတွေကိုဆက်လက်ရှာဖွေနေကြဆဲဖြစ်ပါတယ်မြင်းကလေးလောက်ပြီး196နာရီကြာတဲ့အချိန်အရီယာမန်ပြည်နယ်မှာမိုဟာမက်ကဖာကဆက်တင်အမည်ရှိအသက်18နှစ်အရွယ်လူငယ်တယောက်နဲ့အခြားလူငယ်တယောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်။နေရာအသီးသီးမှာကယ်ဆယ်ကူညီရေးအဖွဲ့တွေကအပျက်စီးတွေကြားထဲကအသက်ရှင်ကျနေခဲ့သူတွေရဲ့အတန်ကိုကြားနိုင်မှုတိတ်တိတ်ဆိတ်ဆိတ်နဲ့ကယ်ဆယ်လုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေကြပါတယ်။နောက်ဆုံးတနင်္လာနေ့စည်းရင်းအရတူရကီနိုင်ငံမှာသေဆုံးသူ31,643ဦးရှိပြီးစီးရီးယားမှာ3,580ရှိလာကြောင်းစုစုပေါင်းသေဆုံးသူ3,000ကျော်ရှိသွားပြီဖြစ်ပါတယ်။